ဂျပန်မှာကြီးမားတဲ့ငလျင်ကြီးလှုပ်ခတ်နိုင်တယ်ဆိုတဲ့သတိပေးချက်တွေကြောင့်ဝန်ကြီးချုပ်ဖူမီယိုကီရှိဒာနိုင်ငံသားခီစဉ်ဖြတ်သိမ်းလိုက်ပါတယ်။ဂျပန်နိုင်ငံပစိဖိတ်ကမ်းရိုးတန်းဒေသမှာအင်အားပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်နိုင်တာကြောင့်ပြည်သူတွေဘေးကင်းရာကိုထွက်ခွာဖို့ပြင်ဆင်ထားဖို့ဂျပန်ဘူမိဗေဒဌာနကနေဘယ်တော့ငါနဲ့မှမတူတဲ့သတိပေးချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘရော့ငလျင်လှုပ်ခတ်မယ်ဆိုတာကိုတော့ဘူမိဗေဒဌာနကအတိအကျမပြောပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ဖို့အတွက်အာရှတိုက်အလဲပိုင်းကိုရှေ့သတင်းဘက်ခီးထွက်မဲ့အစီအစဉ်ဖြတ်လိုက်တာပါလို့ဝန်ကြီးချုပ်ကီရှိဒါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ငလျင်လှုပ်နိုင်မဲ့အချိန်နဲ့ဘေးလွရာကိုသွားကြတော့လို့သတိပေးချက်တွေမထွက်သေးပေမဲ့အခုလိုမျိုးသတိပေးချက်မျိုးအရင်တော့ကတခါမှမရှိဘူးတဲ့အတွက်ပြည်သူတွေစိုးရိမ်ထိတ်လန့်နေကြမယ်ဆိုတာကိုသူနားလည်ပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကီရှူကျွန်းမှာ 9.1 ပြင်းအားနဲ့ကြံတာရင်းတွေကငလျင်လှုပ်ခတ်ခဲ့ပြီးတော့ပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်ခတ်နိုင်တယ်ဆိုတဲ့သတိပေးချက်ထွက်လာခဲ့ပါတယ်။တိုကျိုနဲ့အိုဆာကာအနောက်ပိုင်းကိုပြေးဆွဲနေတဲ့ကြီးစံယထာတချို့အရှိန်လျှော့ပြီးတော့ပြေးဆွဲမယ်လို့မြေယထာတာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်မှာတော့နိုင်ငံတဝန်းကနျူကလ িয়ার ဆက်ရုံတွေမှာလည်းတဘာဝဘေးဒဏ်ပြင်ဆင်ရေးထပ်ပြီးတော့မှစစ်ဆေးပြင်ဆင်ထားဖို့ဂျပန်အာဏာပိုင်တွေဘက်ကညွှန်ကြားထားပါတယ်ရှင်။